အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လုံခြုံစိတ်ချရတဲ့နေရာတွေကိုအ мян ဆုံးရွှေ့ပြောင်းပေးဖို့လည်းလိုအပ်နေတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပြောကြားလိုက်တဲ့အကြောင်းကိုတင်ပြဖို့ရှိပါတယ်။ကိုကျော်အောင်ကဆက်ပြီးပြောပြမှာပါရှင်။
သူတို့ကိုသူတို့ရိုဟင်ညာလို့ခေါ်ကြတဲ့ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နင်းနေတာတွေကြောင့်လွန်ခဲ့တဲ့3ပတ်ကျော်ကာလအတွင်းအင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်မှုတွေအကြီးအကျယ်ဖြစ်ပေါ်နေတာပါ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းခြေချသူများကုညီပေးရေးအဖွဲ့ကခရစ္စတိုဖာလုံးကဘင်္ဂလားဒေ့ရှ်ကိုရောက်လာကြတဲ့မွတ်စလင်ဒုက္ခသည်တွေကိုလုံခြုံစိတ်ချရတဲ့နေရာလေးစီအ мян ဆုံးရွှေ့ပြောင်းပေးဖို့လိုအပ်နေတယ်လို့ဆိုပါတယ
် There's now an estimated 409,000 people who've come across in the last 3 weeks
ဒီကတဲ့သုံးပတ်အတွင်းခမန်းကြီးလူ 4,900 လောက်ဒီကိုရောက်လာပါတယ်ဒီဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ဘလိုကာလီနဲ့ကုတူပါလောင်ဒေသကြားမှာနေရာချဖို့ကျွန်တော်တို့အ мян ဆုံးလုပ်နေကြပါတယ်အခုကြုံနေရတဲ့ရာသီဥတုအခြေအနေမတန့်ရှင်းတဲ့ရေအစားအစာမလုံလောက်မှုလုံခြုံစိတ်ချမှုမရှိတဲ့နေရာထိုင်ခင်းနဲ့အခြေအနေတွေဒါတွေအားလုံးတစ်ချိန်နဲ့ပေါင်းဖြစ်နေလို့ဒီလိုစိုးရင်ရတဲ့အခြေအနေကနေကင်းလွတ်အောင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေအားလုံးကလှုပ်ရှားရှိရတဲ့အ мян ဆုံးလုပ်ပေးဖို့လိုနေပါတယ်ကျွန်တော်တို့မြန်မြန်ဆန်ဆန်မလုပ်နိုင်ရင်တော့လူသားချင်းစာနာမှုဆိုင်ရာအကြအတဲတွေကြုံလာရနိုင်ပါတယ
် Save the Children လို့ခေါ်တဲ့ကလေးငယ်များကူညီဆောင်ရှောက်ရေးအဖွဲ့ကလည်းနေ့စဉ်မပြတ်ရောက်လာနေကြတဲ့ဒုက္ခသည်တွေကိုကူညီပေးရေးကိစ္စတွေနဲ့ရုန်းကန်နေရပါတယ်ဒုက္ခသည်တပွက်ကြော်ကကလေးငယ်တွေပါလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေဟာကမ္ဘာမှာအစိုးရရာဇုံလူသားချင်းစာနာမှုဆိုင်ရာကိစ္စတွေတဲကတခုပဲလို့ Save the Children အဖွဲ့ရဲ့အာရှဒေသချင်းကြားရေးမှူး Mr. Anglic ကပြောပါတယ
် Among them a quarter of a million are children so we have 250,000 children who need our help
ဒုက္ခသည်တွေမှာ300,000လောက်ကကလေးငယ်တွေပါသူတို့အတွက်အကူအညီတွေအရေးပေါ်လိုအပ်နေပါတယ်ကလေးအများစုဟာမြန်မာနိုင်ငံတွေကနေရက်တွေနဲ့ချီပြီးတော့လမ်းလျှောက်လာခဲ့ကြတာပါသူတို့တွေတော်တော်လေးအားနည်းနေကြပါတယ်အစားအစာနဲ့တန်ရှင်းတဲ့ရေတွေသူတို့ကောင်းကောင်းမရကြပါဘူးဘင်္ဂလားဒေ့ရှ်ကိုသူတို့ရောက်လာတော့ယာယီတဲတွေမှာဖြစ်တယ်လို့နေနေကြပါတယ်။ကျွန်တော်တို့အထူးစိုးရိမ်နေတာကရေကနေဖြစ်ပွားတတ်တဲ့ရောဂါတွေပါပဲ။ဒါကြောင့်လဲဆိုတော့သူတို့ကတိတ်ပြီးတော့အားနည်းနေကြလို့ပါလို့ပြောသွားခဲ့တာပါ။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေရခိုင်ပြည်နယ်အတွင်းကိုဝင်ရောက်နိုင်ဖို့မြန်မာစိုးရကိုတောင်းဆိုနေပေမဲ့အခုချိန်ထိမရနိုင်သေးတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျော့ရက်ကမနေ့တုန်းကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
Our humanitarian colleagues tell us that despite continued advocacy efforts for unhindered
humanitarian လူသားချင်းစာနာမှုဆိုင်ရာအမှုတမ်းတွေရဲ့ပြောပြချက်တွေအရရခိုင်ပြည်နယ်အတွင်းကနေမီရှင်းလင်းရေးတွေရှိနေတဲ့ဒေသတွေကိုအနောက်ရှက်ကင်းကင်းနဲ့ပွားရောက်ကူညီခွင့်ပြုဖို့တောင်းဆိုမှုတွေမြန်မာစိုးရကိုလုပ်နေပေမဲ့အခုချိန်ထိမရသေးပါဘူးအဲဒါကြောင့်ကုလသမဂ္ဂအနေနဲ့အဲ့ဒီဒေသမှာအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာတွေနဲ့ပတ်သက်ပြီးတရင်မှန်နေရဖို့အိုးအိမ်ဆွန့်ခွာထွက်ပြေးနေတဲ့သူအရေးအတွက်နောက်ထပ်ဘလောက်ရှိနေတယ်လဲဆိုတာကိုသိရဖို့လောဆယ်ကမန်းကြီးအရလူ၄သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာခဲ့ပြီးလူပေါင်း13,000လောက်ဟာကျန်းမာရေးပြည်သူစောင့်ရှောက်မှုတွေနဲ့လက်လန်းမမီပဲဖြစ်နေပါတယ်အသက်၅နှစ်အောက်ကလေးငယ်3သိန်းခွဲကိုဝင်ဆောင်မိခင်9,000ခွဲအပါအဝင်လူပေါင်း3သိန်းလောက်ဟာစားနပ်ရိက္ခာအထောက်အကူတွေလိုအပ်နေပါတယ်သူတို့တွေကိုကူညီဖို့အရေးပေါ်ရန်ပုံငွေတွေလည်းလိုအပ်နေပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကနေပြောသွားခဲ့တာပါရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေရော့ပါတက်တာစေဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေလွတ်လွတ်လပ်လပ်နောင်ဖွဲ့ကင်းကင်းလာရောက်လှုပ်ဆောင်ခွင့်တွေကိုချက်ချင်းပေးဖို့ MSF လို့ခေါ်တဲ့နေကြမဲ့ဆရာဝန်များအဖွဲ့ကလည်းနေတော့ကကြီးညာချက်တစ်စောင်ထုတ်ပြီးတော့တောင်းဆိုထားပါတယ်